မြန်မာအစိုးရအနေနဲ့အမေရိကန်ပြည်ထောင်စုကွန်ဂရက်လွှတ်တော်ကချမှတ်ထားတဲ့တန်ခတ်ပိတ်ဆို့အရေးယူမှုတွေကိုရုတ်သိမ်းစေခြင်းနဲ့ဆိုရင်ဒီလိုတန်ခတ်မှုတွေဖြစ်စေတဲ့အကြောင်းရင်းအချက်တွေကိုမြန်မာအစိုးရဘက်ကပြုပြင်ဆောင်ရွက်ရမှာဖြစ်တယ်လို့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကပြောလိုက်ပါတယ်။မကြသေးခင်ကစတင်လှုပ်ဆောင်လာတဲ့မြန်မာနိုင်ငံအတွင်းပြုပြင်ပြောင်းလဲရေးလုပ်ငန်းတွေဟာအားတက်စရာဖြစ်ပါတယ်လို့လည်းဒေါက်ဆန်းစုကြည်ကပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဟယ်လာရီကလင်တန်ရဲ့မြန်မာနိုင်ငံခီးစဉ်ပထမနေ့မှာပဲဒီဝါရှင်တန်ဒီစီမြို့တော်ကနိုင်ငံခြားဆက်ဆက်ရေးကောင်စီမှာမြန်မာအရေးကိုဆွေးနွေးခဲ့ကြတာမှာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ကအင်တာနက်ကနေတဆင့်အခုလိုဆွေးနွေးပြောဆိုသွားတာပါ
The United States has made quite clear what they expect the government of Burma to do if sanctions are to be lifted and we certainly support this we've always said that
တကယ်လို့ပိတ်ဆို့တန်ခတ်အရေးယူမှုတွေရုတ်သိမ်းစေခြင်းနဲ့ဆိုရင်မြန်မာအစိုးရဘက်ကဘာတွေလုပ်ပေးသင့်တယ်ဆိုတာကိုအမေရိကန်အစိုးရဘက်ကရှင်းရှင်းလင်းလင်းပြောထားပြီးသားပါဒါနဲ့ပတ်သက်လို့ကျမတို့ကလည်းသဘောတူပါတယ်ကျမတို့အငြင်းတမ်းပြောခဲ့တာရှိပါတယ်ဒီတန်ခတ်အရေးယူမှုတွေရုတ်သိမ်းစေခြင်းနဲ့ဆိုရင်အကောင်းဆုံးကတော့အမေရိကန်ကွန်ဂရက်ကဒီအရေးယူမှုတွေချမှတ်ချိန်မှာဘာကြောင့်ဒီလိုချမှတ်ရတယ်ဆိုတဲ့အကြောင်းရင်းအချက်တွေရှိပါတယ်ဒါတွေကိုမြန်မာအစိုးရဘက်ကပြုပြင်ဆောင်ရွက်ရမှာပါဥပမာနိုင်ငံရေးအကျဉ်းသားတွေလွှတ်ပေးတာဒီမိုကရေစီအင်အားစုတွေနဲ့တွေ့ဆုံဆွေးနွေးတာနဲ့ပြည်ပကဖြစ်ပွားရာနေရာတွေကိုလူသားချင်းစာနာမှုအကူအညီတွေပေးခွင့်ပြုတာစတဲ့အချက်တွေပါဒီချက်တွေကိုဆောင်ရွက်ပေးမယ်ဆိုရင်တန်ခတ်ပိတ်ဆို့အရေးယူမှုတွေပြန်လည်ရုတ်သိမ်းပေးဖို့ဆိုတာကလည်းဖြစ်လာမှာသိကြပါတယ်
အမေရိကန်နိုင်ငံခြားရေးဝန်ကြီးဟယ်လာရီကလင်တန်မြန်မာနိုင်ငံကိုလာရောက်တာဟာကောင်းတဲ့အရေးလက္ခဏာဖြစ်တယ်လို့လည်းဒေါက်ဆန်းစုကြည်ကပြောပါတယ်။မစ္စစ်ကလင်တန်ရဲ့ခီးစဉ်ဟာနှစ်ပေါင်း90ကျော်ကာလအတွင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးတယောက်မြန်မာနိုင်ငံကိုပထမဦးဆုံးအချိန်လာရောက်ခြင်းလည်းဖြစ်ပါတယ်။ဒီလိုမြန်မာနိုင်ငံနဲ့ပို့ပြီးတော့ထိတွေ့ဆက်ဆံလာတဲ့အမေရိကန်ပြည်ထောင်စုရဲ့ပြောင်းလဲလာတဲ့မူဝါဒကိုသူထောက်ခံတယ်လို့လည်းဒေါက်ဆန်းစုကြည်ကပြောသွားပါတယ်။နှစ်ပေါင်းများစွာစစ်အုပ်ချုပ်ရေးစနစ်ကနေအခုမြန်မာနိုင်ငံဟာပြောင်းလဲဖို့အဆင့်အဖြစ်ဖြစ်နေပြီလို့တောင်ဆန်းစုကြည်ကပြောပါတယ်။အပြောင်းလဲလုံးမဖြစ်မဲဆိုတာကိုအစိုးရရာရှိတချို့ကနားလည်သဘောပေါက်ကြတယ်လို့လည်းသူကဆိုပါတယ်။ဒီလိုအပြောင်းလဲအထွက်ကျိုးပန်းကြရမှာအပြန်လဲနားလည်စိတ်ထားဖို့အရေးကြီးတဲ့အကြောင်းလဲတောင်ဆန်းစုကြည်ကပြောသွားခဲ့ပါတယ်
။ When I started out in politics in this movement for democracy I always started out with the idea this should be a process that would bring greater happiness greater harmony and greater peace to our nation and this can
be democracy လှုပ်ရှားမှုတွေမှာပါဝင်ပြီးနိုင်ငံရေးဆောက်လုပ်တဲ့အချိန်ကလေးကကျမတို့ရဲ့ကြိုးပမ်းမှုဟာဒီတိုင်းပြည်ပိုးပြီးတော့ငြိမ်းချမ်းဖို့ပိုးပြီးတော့ညီညွတ်ညွတ်ညွတ်နဲ့ပျော်ပျော်ရွှင်ရွှင်ကောင်းကောင်းမွန်မွန်နေထိုင်နိုင်တဲ့အခြေအနေတစ်ခုဖြစ်ရမယ်ဆိုတဲ့စိတ်ကူးနဲ့ကျမစပြီးပါဝင်လှုပ်ရှားခဲ့တာပါဒေါသတွေလက်စားချေခြင်းနဲ့အမုန်းတရားတွေနဲ့ဆောင်ရွက်လို့ကတော့ဒီလိုငြိမ်းချမ်းတဲ့အခြေအနေတစ်ခုကိုရနိုင်မှာမဟုတ်ပါဘူးဒါကြောင့်ဒေါသစိတ်တွေအမုန်းတရားတွေရှေ့ထားဆောင်ရွက်ဖို့ကျွန်မတခါမှမတွေးခဲ့ပါဘူးတစ်ဖက်နဲ့တစ်ဖက်အပြန်အလှန်နားလည်မှုကိုယ်နဲ့သဘောထားမတူတဲ့သူတွေနဲ့စိတ်ဆက်ညှိနှိုင်းဆောင်ရွက်နိုင်တဲ့စွမ်းဆောင်နိုင်ရည်ရှိမှုလိုအပ်ရင်သဘောထားကွဲလွဲပိုင်ခွင့်ရှိတဲ့အပေါ်မှာသဘောတူလက်ခံဖို့မတူကွဲပြားတဲ့တွေးခေါ်မှုပုံစံအမျိုးမျိုးကနေညီညွတ်မှုရှိအောင်လုပ်ကြရမှာပါ
နိုင်ငံကဆက်ဆံရေးကောင်စီကမြမအရေးဆွေးနွေးပွဲမှာတောင်ဆန်းစုကြည်အင်တာနက်ကနေတဆင့်ပြောသွားခဲ့တာပါမကြခင်လပိုင်းတွင်အထွန်းကျင်းပနိုင်ပွဲရှိတဲ့ဂျားပြတ်ရွေးကောက်ပွဲမှာသူပါဝင်ရှင်ပြိုင်သွားမယ်အကြောင်းကိုလည်းတောင်ဆန်းစုကြည်ကဒီဆွေးနွေးပွဲမှာပြောသွားခဲ့ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနိုင်ငံရေးပါတီအဖြစ်ပြန်လည်မှတ်ပုံတင်ပြီးရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့မကြသေးခင်ကပဲဆုံးဖြတ်ခဲ့ကြတာပါမြန်မာနိုင်ငံအတွင်းနိုင်ငံရေးကျင်းသားတွေဆက်လက်ထိန်းသိမ်းထားတာနောက်တိုင်းရင်းသားဒေသတွေကထိုးစစ်ဆင်မှုတွေအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေကြောင့်အမေရိကန်အပါအဝင်အင်အားကြီးအနောက်နိုင်ငံတွေကမြန်မာနိုင်ငံအပေါ်မှာစီးပွားရေးနဲ့တန်တမာရေးအရာပိတ်ဆို့တန်ခတ်မှုတွေကိုချမှတ်ထားတာဖြစ်ပါတယ်အခုချိန်မှာအမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးတိုးတက်လာတာနဲ့အမျှဒီအရေးယူပိတ်ဆို့မှုတွေအမေရိကန်ဘက်ကရုတ်သိမ်းပေးဖို့ကိုမြန်မာအစိုးရဘက်ကမျှော်လင့်နေတာဖြစ်ပါတယ်ရှင်